မြမပြီမှာကိုဗစ်ကပ်ရောဂါကူးစက်နှုန်းတက်လာသလိုသွာလာကန့်သတ်မှုတွေလည်းတဖြည်းဖြည်းတိုးလာနေလို့ကုန်စည်သယ်ယူပို့ဆောင်နေတဲ့လုပ်ငန်းတွေအတွက်အခက်အခဲရှိလာပါတယ်။လန်ကီးမှာအချိန်ကျန်ကြာတာသယ်ယူပို့ဆောင်ကားတွေတက်လာတာမျိုးရှိပေမဲ့အခြေခံစားတောက်ကုန်တွေပြက်လက်မသွားအောင်လှုပ်ဆောင်နေကြောင်းအဝေးပြေးကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်များအသင်းအတွင်းရေးမှူးဦးအောင်မိုးက VOA ကိုပြောပါတယ်။
တော်တဲ့နေလည်းကတော့ကျွန်တော်တို့ဒီကားတွေကတော့သွားနေပါပဲကျွန်တော်တို့ကတော့မြစ်တရခန္ဓာတာကတော့ပြည်သူကြောင့်သုံးပစ္စည်းနဲ့စားလောက်ကုန်ပစ္စည်းတွေကတော့အဓိကထားသေးဘူးပေါ့နော်ဒါပြီးတော့ကျွန်တော်တို့ကအများကြီးပြောလို့ပြောထားတယ်အဲ့ဒါတွေချွေးကြတယ်မဒီကားတွေကဒီကိုဗစ်ကြောင့်မလာရတာနဲ့မသွားရတာနဲ့ကိုယ်ကြီးရှားပါနေရတယ်ဒီလိုတွေမကြိုက်တာစီစီးတွေနင်းလာရင်လည်းရမယ့်အနေအထားတွေရှိပေါ်တာပါအဲ့လို
လုပ်ငန်းရှင်တွေအနေနဲ့အလားတူအခြေအနေကိုကိုဗစ်ဒုတိယလှိုင်းတုန်းကလည်းကြုံခဲ့ရပါတယ်အဲ့ဒီအချိန်တုန်းကမွေးမြူရေးကုန်စည်ပို့ဆောင်ရေးကုန်စည်ကုန်ကြောက်ဆန်စီစတဲ့ကုန်သည်အသင်းအဖွဲ့ပေါင်းစုံချိတ်ဆက်ပြီးအစိုးရဦးဆောင်မှုနဲ့ကုန်စည်နှုန်းမတက်အောင်ထိန်းနိုင်ခဲ့ပါတယ်။ဒီလိုပူးပေါင်းဆောင်ရွက်မှုကအခုကိုဗစ်တတိယလှိုင်းမှာမရှိတော့ကြောင်းသူကပြောပါတယ်
။ဟောရေနော်အခုဆောင်လာတယ်လို့ပြောကြအဖွဲ့ပေါင်းစုကနေပြီးတော့ဒီနေ့ဥမာစီဘလောက်ရှိတယ်၊လန်ရဘလောက်ဝင်တယ်၊ဆန်ဘလောက်ဝင်တယ်၊ကျက်သားရေးဖိတ်တာတွေဘလောက်ဝင်တယ်၊ဒီကအမှန်ငါးဖိတ်တာတွေရေကျိုးဘလောက်၊ဆန်ဘလောက်ပေါ့နော်။ဒါတွေကတော့ဒီတနေ့တနေ့ရန်ကုန်ရဲ့အတုံးလိုတာနေကိုဖြန့်ကျူးတဲ့အနေအထားတွေရောအကုန်လုံးနိုင်ငံမှုရှိနေတဲ့ဆိုတဲ့အကြောင်းတွေ။ဒါကြောင့်နေ့တွေနဲ့အမျှပြုရရှိပြီးတော့အဆုတလည်းကိုယ်ရှင်တို့မသွားရမလားဆိုရင်ကျွန်တော်တို့ဒီရောင်းကားကြီးထွက်ပြီးတာပါညာကစီစဉ်သွားခဲ့တာလည်းရှိတာပေါ့နော်။အခုတော့အဲ့လိုစီစဉ်သွားတာလည်းမရှိဘူး။ကိုလေးလုံးကြီးမင်နာကိုလည်းပဲဒီမကြီးမအောင်ဆိုပြီးတော့ကျူလင်ကားဝယ်ပြီးတော့စီစဉ်ထားရတယ်ဘာမှမရှိဘူး
။ချင်းပြည်နယ်တွန်းဆန်မြို့နယ်စကိုင်းတိုင်းတမူးမြို့ကိုမေလ29ရက်နေ့ကစတင်ပြီး Stay at Home ဒေသအဖြစ်ကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့ပြီးအဲ့ဒီနောက်တဖြည်းဖြည်းတိုးချဲ့သတ်မှတ်လာရကအခုဆိုရင်တနင်္ဂနွေလုံးမှာ84မြို့နယ်အထိရှိလာပါပြီ။ Stay at Home ဒေသတစ်ခုဖြစ်တဲ့ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့မှာတော့ကုန်းတွေကိုလွှဲပြောင်းတယ်ဆောင်တာရေမောင်းအစာထိုးပြီးမှမြို့ထဲကိုပေးဝင်တာဒီလိုနှီးတွေနဲ့ကုန်စည်ပြတ်လတ်မှုမရှိအောင်လှုံ့ဆော်နေပါတယ်။ကျန်တဲ့ဒေသတွေမှာတော့ဒီလိုလှုံ့ဆော်တာမျိုးမရှိသေးပါဘူး။ဒါကြောင့်ကက်ယောဂါကာလမှာစနစ်ကျတဲ့သယ်ယူပို့ဆောင်ရေးဖြစ်ဖို့အစိုးရကဥဆောင်ပါဝင်တဲ့ကြောင်းမန္တလေးမြို့ကကုန်းတဲ့တူက VOA ကိုပြောပါတယ်
ဒါတို့မှာတော့ကားနေနေရပါတော့နော်သူတို့ကိုဗစ်နဲ့ပတ်သက်တဲ့ဒီစီးကမ်းရေးစီးနေစီးကမ်းတွေဆိုတဲ့အချို့မျိုးတွေမှာတော့လက်ရှိနေတာတော့အဲ့လိုထုတ်တာတော့မတွေ့သေးဘူးကိုယ့်ကိုယ်ကိုပန်းနဲ့ဝင်လိုက်သွားတယ်ဆက်လိုက်သွားတယ်ဘယ်လိုပဲဖြစ်နေကြတာလဲအရင်ကတော့သူကဒီမှာကားကိုဥဆောင်နေတဲ့အနေအထားတွေရှိတယ်အခုတော့ဒီမျိုးတွေဝင်တဲ့အချိန်မှာဒီအစိုးရကဥဆောင်နေတဲ့အနေအထားတွေလည်းမရှိဘူးဖြစ်ဖြစ်ပြလာတယ်မရှိဘူးနောက်တော့ဒီကိစ္စအဝင်ကိစ္စကိုတားခါလာတယ်လည်းမရှိဘူးနော်အဲ့ဒါကားရတော့သူကဥပန်းနဲ့သွားနေတာလာနေတာတော့အဲ့လိုမျိုးပေါ့
ရခိုင်ပြည်နယ်ထဲမှာတော့ stay at home တတ်မှတ်ထားတဲ့ဒေသမရှိပေမဲ့ stay at home ဒေသကလာတဲ့သူတွေကိုတီးခြားစောင့်ကြည့်သွားမယ်လို့ရခိုင်ပြည်နယ်စစ်ကောင်စီအဖွဲ့ဝင်ဦးလာသိန်းကပေါ်ဒူးနေကပြောလိုက်တာပါရခိုင်နဲ့ဆက်သွယ်ထားတဲ့ကုန်းလန်းရေလန်းလေချောင်းလန်းတွေကိုပို့ပြီးထိန်းချုပ်သွားဖို့ရှိပေမဲ့ကူတန်သွားလာရင်မပိတ်ဆို့အောင်လှုံ့ဆော်သွားမယ်လို့သူကပြောပါတယ်ကိုဗစ်ကန့်သတ်ချက်တွေကြောင့်နေရာဒေသအသီးသီးမှာကုန်စည်နှုန်းတွေကြီးမြင့်နေပါတယ်နေဇက်ကုံစီပို့ဆောင်ရေးတွေအထူးသဖြင့်တရုတ်နိုင်ငံဘက်ကမြန်မာနဲ့ကုံသွယ်ရေးကိုကတ်ရောဂါအကြောင်းပြပြီးလုံးဝဖြတ်တောက်လိုက်တာကြောင့်လေလူသုံးကုံနဲ့မရှိမဖြစ်ဈေးနဲ့ဈေးပစ္စည်းတွေပြည်တွင်းမှာအဆမတန်ဈေးတွေတက်နေတာလည်းဖြစ်ပါတယ်ခင်ဗျာ